ပြင်းပြင်းနဲ့အတွင်းကမြောက်ရီကော့ကရိတ်အရှလမ်းမသစ်လမ်းပိုင်းနဲ့ဒေါနာတောင်လမ်းဟောင်းပိုင်းကိုစစ်ကောင်စီကပြန်လည်ထိန်းချုပ်ဖို့ကော့ကရိတ်ဘက်ကနေစီအရှိန်မြင့်ပြီးတိုက်ခိုက်နေတဲ့အတွက်တိုက်ပွဲတွေပြန်ပြင်းထန်လာပြီးဒေသခံတွေလည်းထွက်ပြေးတင်းရှောင်နေရတယ်လို့ကရင်လူခွင့်အဖွဲ့တွေကပြောပါတယ်ဒီအကြောင်းထိုင်းချီဆိုင်ပြည်ဝေသတင်းတောက်မအေးမှာပြောပြပေးပါဦးခင်ဗျာ
ကရင်ပြည်နယ်မြောက်ရီကော့ကရိတ်အာရှလမ်းမသစ်ပိုင်းနဲ့ဒေါနာတောင်လမ်းဟောင်းပိုင်းကိုစစ်ကောင်စီကပြန်လည်ထိန်းချုပ်နိုင်ဖို့ကော့ကရိတ်ဘက်ကစီရင်အရှိန်မြင့်ပြီးတိုက်ခိုက်နေတာကြောင့်ကော့ကရိတ်ဘက်မှနေ့စဉ်နီးပါးတိုက်ပွဲတွေဖြစ်နေတယ်ဆိုပြီးကရင်လူခွင့်ရေးအဖွဲ့ကပြောရေးဆိုခွင့်ရှိသူစောနန္ဒာစုကပြောပါရယ်
။တမဟာထောက်မှလည်းပြတာဒီကြော့ပြင်းအောင်စီရအိုပိုစီဆန်လို့ပေါ့နော်အဲပြင်းနေဖြစ်နေတာအစ်နောက်ကိုတခါပြင်းနေတယ်ဟိုအမိထားမှာပေါ့ဟုတ်ပေါ့အကြမ်းမှုဒီကျွန်တော်တမဟာချောက်ကိုယ်ကိုင်းနေတဲ့မှာဆိုလို့ရှိနေတာတိုက်ပေါ်နေနေနေပါတိပေါ်နေလက်ရှိတယ်ပေါ့
ဒေသခံအရက်သားတွေရှိရာခြေရွာတွေကိုလည်းရည်ရွယ်ချက်ရှိရှိတိုက်ခိုက်နေတာတွေရှိနေတဲ့အတွက်ဒေသခံတွေဘေးလူရာကိုထွက်ပြေးတိမ်းရှောင်နေရတယ်လို့လည်းပြောပါတယ
်ဖြစ်နေတဲ့ပေါ်များများကသူတို့ကဒီရင်ဆိုင်စီတော့ပေါ်လောက်အမိရည်ချက်ရှိရှိပေါ်လောက်ခြေရွာတွေထဲကိုလည်းလက်ကြည့်ခက်ရတဲ့ရောက်ဆောင်တာတွေရှိတယ်နောက်ဒီဒီကြောင့်တခါမျိုးပြုတ်လောက်တာတွေရှိတယ်ဒီပေါ်မှာတော့ဒါဒီဒီကိစ္စလောဝါဟိုတကယ်တကယ်ဒီပေါ်မှာဟိုတိဖိုင်းနေတာမျိုးကိုဖြည့်နေတာပေါ့အဲနောက်ကဒီလိုမျိုးနှစ်ဖက်အတိုင်းပေါ်ဒီကြားမှာလည်းအာတိဖိုင်းနေတာမျိုးဟိုဖြည့်ကြုံပြနေရတဲ့ဒီလိုမျိုးခုတွေလည်းသိတာပေါ့လေကြောင့်တတ်ချက်မှုလည်းလိုမျိုးမဟုတ်နော်ပြုလုပ်လို့ရှိရပေါ့ဒါအကြတော့ဒီတော့ဖြည့်မှမဟုတ်ဘူးဒီချိုးချိုးနေဆိုလို့ရှိရင်လည်းဒါဒီတိုက်ပေါ်မှာဖြစ်ပေါ်ပဲနဲ့အဲ့လိုမျိုးလည်းကြည့်ခက်တာဒီတော့ချက်မှုဒီလေတာလုံလေရှိနေတယ်ပေါ့
စစ်ကောင်စီရဲ့စစ်ကြောင်းတွေကိုတော့ခရင်မျိုးသားလွတ်မြောက်ရေးတက်မတော့ KNL နဲ့ PD ရဲ့ပူးပေါင်းချက်တွေကပိတ်ဆို့တိုက်ခိုက်နေစေဖြစ်ပါတယ်စစ်ကောင်စီရဲ့နိုင်ငံတော်အဆင့်အောင်စီရစစ်စီရေးဖြစ်တဲ့စစ်ကြောင်းဟာပြီးခဲ့တဲ့ AB လကစပြီးမြောက်ရီဘက်ကိုစစ်ကူလာဖို့ကြိုးစားခဲ့ပေမဲ့မအောင်မမြင်ဖြစ်ခဲ့ပြီးပြန်ဆုတ်ခွာသွားခဲ့ပေမဲ့အခုအခါမှာအာရှလမ်းကိုပြန်ရရေးအတွက်ထိုးစစ်ဆင်လာတာလည်းဖြစ်ပါတယ်ဒီအတွက်ကော့ကရိတ်မြို့နယ်ထဲမှာတကြော့ပြန်ထိုးစစ်တွေပြင်းထန်လာပါတယ်ရှင်